ပြီးခဲ့တဲ့2019ဧပြီလ3ရက်နေ့ကကျင်းပခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပထမဆုံးအကြိမ်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေနဲ့ပူးပေါင်းပြီးသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မဲရလစီးရင်ထုတ်ပြန်မှုနဲ့အရွေးချယ်ခံကိုယ်စားလှယ်နာမည်စီးရင်ထုတ်ပြန်မှုနောက်ကျခဲ့တာနဲ့ပတ်သက်လို့ဆက်သွယ်ရေးနှီးစနစ်နဲ့လှုပ်ထုံလှုံ့နှိမ့်ဆိုင်ရာအားနည်းချက်ကြောင့်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအထူးရှင်းလင်းခဲ့တယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေဖက်ကတော့ရွေးကောက်ပွဲကော်မရှင်အနေနဲ့တိထက်ပိုလွတ်လပ်ဖို့လိုပြီးမဲဆန္ဒရှင်စီးရင်ပြုစုရာအပါအဝင်ကြားဖြတ်ရွေးကောက်ပွဲအားနည်းချက်အားသာချက်တွေကိုထုတ်ဖော်ရှင်းလင်းခဲ့ကြပါတယ်။ဒီကနေ့ဧပြီလ10ရက်နေ့နေ့လယ်ပိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှပြုလုပ်ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကိုရင်ပါဝင်ခဲ့သူကြားဖြတ်ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုစောင့်ကြည့်လေ့လာခဲ့တဲ့အဖွဲ့ PACE People's Alliance for Credible Elections ကအမှုဆောင် Director ကိုစာရဲကျော်စွာမြင့်ကို VOA မြန်မာပိုင်းကအမဆုမုံကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစာဖြေပါတယ်။
ဒီကတော့သူတို့ကကော်မရှင်နဲ့ပတ်သက်ပြီးတော့မှာဒင်းထုတ်ပြန်ချက်တွေဒီနောက်ကျတဲ့အကြောင်းကိုသူတို့ရှင်းလင်းကျင်တာလည်းပါတယ်။နောက်တစ်ခုကကျတော့ကော်မရှင်ရဲ့အတုံးစီပေါ့လေ။အခုမီဒီယာရဲ့မှာကော်မရှင်အတုံးစီကကြားရကောင်ကတုံးတာများတယ်ဆိုတော့သူအဲ့ဒီငွေစည်းရင်းကိုလည်းသူတို့မီဒီယာကိုသူတို့ရှင်းပြကျင်တာလည်းပါပါတယ်။ဆိုတော့သူတို့ကတော့အဲ့ဒီရှင်းပြကျင်တယ်။ရှင်းထဲမှာပဲရက်ဖက်အဖွဲ့စည်းရာရောမေဒီမှာဘယ်လိုရှိသလဲဆိုပြီးတော့မှာသူတို့ရှင်းပြပါလားဆိုပြီးတော့မှာကျွန်တော်တို့ဖိတ်တယ်ဆိုတော့ကျွန်တော်လာပြီးတက်ချင်းဖြစ်တာပါ။
ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်ကအခုတို့ဒီလောက်ခဲ့တဲ့ဈာဖြတ်ရွေးကောက်ပွဲထဲမှာပေါ့နော်ဘလို့ထူးထူးခြားခြားတို့အနေနဲ့ဒီပြည်သူကိုပြောချင်တဲ့သတင်းစကားရောပါတာမျိုးရှိပါလဲရှင
်ဟိုတို့ကော်မရှင်နေနဲ့ပေါ့လေ2015နဲ့2019နဲ့ရှင်းမယ်ဆိုရင်2019ဈာဖြတ်ရွေးကောက်ပွဲကပို့ပြီးတော့မှပုံလင်းနေတာမျိုးရှိလာတယ်ဆိုတို့အဲ့ဒါမျိုးလည်းတို့ပြောတယ်ဆိုတို့လည်းအဲ့ဒါလည်းဘာကြောင့်မလဲဆို2015တုန်းကဒီစောင့်ကြည့်လေ့လာသူတွေရောတခြားမီဒီယာထပ်ပတ်တဲ့ကိုတို့ယူပြီးတော့မှတို့ပြည်ပြောင်းလိုက်လို့ကြောင့်ပိုကောင်းလာတယ်2020ကျလို့ရှင်လဲတို့တော့ပိုကောင်းအောင်လုပ်ပါမယ်ဆိုရင်ဟာတော့ဒါတို့အထူးကပေးတဲ့ message ပါပဲ
ကိုစားရဲကြော်စွာမြင့်တို့ကလည်းဒီသတင်းစာရှင်းလင်းပွဲထဲမှာပူပေါင်းပါဝင်ခဲ့တယ်ဆိုတော့အဓိကကဒီရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့တွေအရက်ဖက်လူမှုဖွဲ့စည်းတွေဘက်ကရောပြည်သူကိုဗာများသတင်းစာရှင်းလင်းပွဲထဲမှာသတင်းစကားပါပါလဲရှင
်ပထမတစ်ချက်ကတော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေအားလုံးရောစောင့်ကြည့်လေ့လာတဲ့သူတွေရောပြင်နာပေးတဲ့ဖွဲ့တွေပေါ့လေကျွန်တော်တို့ပြောတာတော့2015နဲ့ရှင်းမယ်ဆိုရင်2019ရွေးကောက်ပွဲကပို့ပြီးတော့မှပွင့်လင်းမဲ့လာမှုရှိတယ်ဆိုကျွန်တော်တို့အားလုံးလက်ခံတယ်ဒါပေမဲ့လည်းဒီကော်မရှင်ကိုယ်တိုင်ကဒီချက်ပို့ပြီးမှလွတ်လပ်ဖို့လိုတယ်ကျွန်တော်တို့အားလုံးဝိုင်းပြီးတော့မှအားရမျိုးကိစ္စတွေပြောကြတယ်။ဟိုကော်မရှင်ဟာကျွန်တော်တို့ဥပဒေမူပေါင်းရကိုကသူကဒီအုပ်ချုပ်ရေးမန်တန်ရဲ့အောက်မှာရှိနေတဲ့သဘောဖြစ်နေတာ။ဒါဟာမကောင်းဘူး။ဘာဖြစ်မှကျွန်တော်တို့အဲ့ budget ကိစ္စတွေကလည်းဒါဒီမလွတ်မလပ်ဘူးလောကကန်ရတာ။ဒီကော်မရှင်ပေါ်မှာအုပ်ချုပ်ရေးမန်တန်ကလွှမ်းမိုးမှုရှိနေတာကိုလွတ်လပ်အောင်တော့လုပ်တင်တယ်ဆိုတော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရထောက်ပြတယ်။နောက်ချက်ကကျတော့ကျွန်တော်တို့2015တုန်းကပြည်ထောင်တက်ခဲ့တဲ့မဲဆင်းကိုလည်း2020မနိုင်ခင်မှာစပြီးတော့မှပြင်ဆင်မှုရက်ဖက်ဖွဲ့စည်းအောင်မှပြောတယ်။နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဥပဒေမူပေါင်းပြည်ပြောင်းလဲပတ်သက်လို့ဒီကြားဖြတ်ရေးကော်ပိုရိတ်မှာပြည်ထောင်စုကော်ပိုရိတ်ကော်မရှင်ကလှုပ်ထုံးလုံးတွေချို့ရောပြင်နေတယ်။ဒါပေမဲ့ဥပဒေမူပေါင်းအကြီးကြီးတွေမပြင်နိုင်ဘူး။ဆိုတော့အဲ့ဒါမျိုးကိုလည်းဆက်ပြီးတော့မှပြင်ဆင်ကြဖို့ကျွန်တော်တို့အဲ့ဒါမျိုးတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့ pace အနေနဲ့ကျွန်တော်တို့စစ်တမ်းလုပ်တဲ့ခါမှာစစ်တမ်းကလည်းတိန်တဆင်းမဲဆန္ဒရှင်ဆင်းကျွန်တော်တို့ update လုပ်တဲ့ကိစ္စကလည်းကျွန်တော်မပြည့်စုံဘူးဆိုတော့ကျွန်တော်တို့တွေ့ရှိရဟို media လည်းပြောတယ်ကော်မရှင်လည်းကျွန်တော်တို့ပြောတယ်ကျွန်တော်တအား2020မနိုင်ခင်မှာကျွန်တော်ဘလို့အဖြေရှာမယ်ဆိုတော့ရက်ဖက်ဖွဲ့စည်းရင်းနဲ့ကျွန်တော်ဒီချက်ပုံပုံပုံလင်းလင်းပြောတင်တယ်ဆိုကျွန်တော်ထောက်ပြခဲ့ပါတယ
်နောက်တစ်ခုကဒီပြည်ထောင်စုရွေးကောက်ပွဲကသူ့ကြီးပဲတည်တံ့ပေါ့နော်ဒီသတင်းစာရှင်းလင်းပွဲမလုပ်ဖဲနဲ့အရက်ဖက်လူမှုအဖွဲ့စည်းတွေနဲ့ရောရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့အစည်းတွေနဲ့ပါပူးပေါင်းပြီးတော့သတင်းစာရှင်းလင်းပွဲလုပ်ရတဲ့အတွက်ဘလို့များပို့ပြီးတော့အကျိုးသက်ရောက်မှုတွေရှိခဲ့လဲရှင်အခုဒီလုပ်ခဲ့ရတဲ့သတင်းစာရှင်းလင်းပွဲမှာလေ
ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းနဲ့ကော်မရှင်နဲ့ရောပြည်ထောင်စုကြီးကကျွန်တော်တို့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့လို့ထင်တယ်ပုံမှန်လေးပြောရအောင်ရက်ဖက်အဖွဲ့အစည်းနဲ့လည်းကျွန်တော်တို့ဒါဒီနေ့လည်းကျွန်တော်တွန့်ဆုံဟုတ်ကဲ့ဟိုကျွန်တော်တို့စိတ်ပူတာကတော့ပြည်ပြည်လူလူကမြန်မာကမြေကော်ပဲကော်မရှင်အတွက်အလုပ်လုပ်ပေးရဆိုတာမျိုးအမြင်ဆောင်ပါလေကြောက်တယ်ဒါကတော့ကျွန်တော်တို့လောလောဆယ်စိတ်ပူတဲ့ကိစ္စပေါ့လေအကောင်းတဲ့အချက်ကကျတော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရေးကပြည်ဝင်ရင်းအောင်ရှင်းလင်းပွဲလုပ်နေတဲ့မီဒီယာတွေရဲ့အရှိမကျွန်တော်တို့ကော်မရှင်ရဲ့အားနည်းချက်တွေကိုကျွန်တော်ပုံမှန်လင်းထောက်ပြနိုင်တယ်ကော်မရှင်ကလည်းဒါကိုကျွန်တော်တို့ဟိုပြည်ပြင်မယ်လို့သူတို့အဲ့လိုလူသိချင်းကြားကျွန်တော်ကတိကဝတ်ပြုလိုက်ဥပမာဆိုကြပါစို့ဥပဒေမူပေါင်းပြည်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့မှကော်မရှင်ကသူတို့ဆက်လုပ်ဖို့အစီအစဉ်ရှိပါတယ်ကြောက်ရွံ့ကြောက်ပွဲမှာတော့သူတို့အချိန်မမီလို့မလုပ်တာပါလို့ဒါကိုမီဒီယာရှိမှပြောတာဆိုအဲ့လိုမျိုးကျွန်တော်တို့အကောင်ဆုံးနှစ်ခုတော့ရှိရတယ်ကျွန်တော်မြင်ပါတယ်သူတို့အကြံပြုချက်တွေသူတို့နားထောင်ကျင်တယ်ဒါရဲ့အကြံပြုချက်တွေကြောင့်သူတို့အကောင်ဆုံးပြုပြင်ကျင်တယ်လို့လည်းသူတို့အဲ့လိုတော့ပြောပါတယ
်ကျေးဇူးအများကြီးတင်ပါတယ်ကိုစားရဲကြော်စွာမြင်ခုလိုမျိုးဖြေပေးတာဟုတ်ပါ
ဟုတ်ကဲ့ပါဗျာ
မဆူမွန်တင်ပြသွားတာပါရှင်